ုတ်ပြည်တွင်းစစ်မှာအရေးငယ်လို့ရှမ်းပြည်နယ်မှာ1957ကဝင်ရောက်ခိုးလုံတဲ့ KMT တရုတ်တိုင်ရင်အချို့ကစတင်ခဲ့တဲ့ဘိန်းလုံငန်းဟာအခုအထိရှင်သန်နေတုန်းဖြစ်ပါတယ်။အနည်း60ကျော်ကာလမှာမွေးရစီတရခံအဖြစ်နာမည်ကြီးခဲ့သူတွေကွယ်လွန်သွားကြပြီးမဲ့မွေးရစီထုတ်လုပ်မှုဟာတိုးပွားနေပါတယ်။တကယ်တော့ဘိန်းထုတ်လုပ်မှုတိုးပွားလို့သာဘိန်းဘရင်တွေပေါ်လာတာဖြစ်လို့သူတို့မရှိလဲဘိန်းအထွက်တိုးနေပါတယ်။ရှမ်းပြည်နယ်ကတိုင်းရင်းသားတွေစီးရင်မွေးတင်းနေလို့ဘိန်းဆိုင်ရတာလို့ရှမ်းမွေးရစီနေမင်းကြီးအဖွဲ့ခေါင်းဆောင်ဥခွန်ဆိုင်ကပြောပါတယ်။ရှမ်းပြည်နယ်မှာမြို့နယ်55ခုရှိတဲ့အနေနဲ့ဝ4မြို့နယ်နဲ့ကိုးကန့်3မြို့နယ်စုစုပေါင်း9မြို့နယ်မှာသာဘိန်းဆိုင်ပြုံးမှုကင်းရှင်းပြီးကျန်းတဲ့48မြို့နယ်မှာအနည်းနဲ့အများဘိန်းဆိုင်နေတုံးပဲလို့ဥခွန်ဆိုင်ပြောတာကိုဇူလိုင်လ1ရက်နေ့ထုတ်ရှမ်းတန်တော်စစ်မှာဖော်ပြပါတယ်အစိုးရတပ်ပြည်သူစစ်တော်လှန်ရေးတပ်ဖွဲ့တွေကိုစစ်ကြီးမပေးဘူးအလူအတန်းမလုပ်ဘူးဆိုရင်ဘိန်းမဆိုင်ပဲစိုက်ပျိုးလုပ်ကင်စားတော့နိုင်တယ်လို့ဆိုပါတယ်လည်းနဲ့ကိုင်ပရိပက္ခကြောင့်စင်းရဲတွင်နစ်လာတဲ့ရှမ်းပြည်သူလူထုဟာဘဝရည်တည်ရေးအတွက်ဘိတ်ဆိုင်နေကြရတာဖြစ်ပါတယ်
။မွေးစေကြောင့်တိတ်ခါကြစရာဖြစ်လာရင်အစိုးရကတရားခံရှာပြီးအပြစ်ပေးလေရှိပါတယ်။ဘိန်းပြင်ဖြစ်နာမည်ကြီးတဲ့လော်စစ်ဟန်ကိုထိုင်းအစိုးရကဘန်ကောက်မှာ1983ခုနှစ်ကဖမ်းဆီးပြီးရန်ကုန်ကိုပို့ပေးပါတယ်။လော်စစ်ဟန်ထောင်ကြပေမဲ့စစ်ကောင်းဆောင်ဘိုင်းနဲ့အဆင်ပြေတော်မှုတရားဝင်စီးပွားရှာခွင့်ရတဲ့အတွက်ဂရေကျွဲတထေးကြီးဖြစ်လာပါတယ်။လော်စစ်ဟန်လိုပဲပြည်သူစစ်ဘဝကဘိန်းပြင်ဖြစ်လာတဲ့စိုင်းတော်ခန်းကတော့ဇက်သိမ်းမကောင်းပါဘူး။2011ကမဲခေါင်မြစ်ကြောင်းမှာပြုတ်သင်းမောသား73ဦးအသက်ခံရမှုဟာပြုတ်အစိုးရတိတ်ခါကြစရာဖြစ်လာလို့မဖြစ်မနေတရားခံရှာရပါတယ်။ဒီအချိန်မှာဘိန်းရစာဖြစ်နေတဲ့စိုင်းတော်ခန်းနဲ့အပေါင်းပါတွေကိုလာဝနိုင်ငံမှာဖမ်းဆီးပြီးယူနန်ကိုပို့လိုက်ပါတယ်။နော်ခန်းနဲ့အဖွဲ့ကိုတည်တံ့ပေးနိုင်လို့ပြုတ်အစိုးရကျေနပ်သွားပေမဲ့မူရစေရေစီးကြောင်းကတော့ပုံမှန်အတိုင်းပြန်ပြီးစီစဉ်နေပါတယ
်ဈေးကွက်စီးပွားရေးခေတ်မှာပြည်သူစစ်နဲ့အစိုးရတပ်ဟာမွေးရစီးနဲ့ရံပုံငွေရှာကြပါတယ်ကုခိုင်မြို့နယ်မှာမွေးရစီးစကံဘုံတစ်ခုဗမ်းမိတာကိုလွန်ခဲ့တဲ့နိုဝင်ဘာလ17ရက်နေ့ထုတ်အစိုးရသတင်းစာတွေမှာပေါ်ပြပေမဲ့မုံစီးပြည်သူစစ်ရဲ့ဘိတ်ချက်စကံဖြစ်တာကိုတော့ကွယ်ခွက်ထားပါတယ်ပြည်သူစစ်ကိုတရားခံရှာတာမျိုးမလုပ်ချင်တာထင်ရှားနေပါတယ်ဒါပေမဲ့ရာဘကောစိတ်ကြွစီထုတ်လုပ်တာဟာဘိတ်ဆိုင်တာတဲ့ပူဆိုးတယ်လို့ဥခွန်ဆိုင်ကဆိုပါတယ်။ငွေရင်းရှိတဲ့တစည်းတွေကရာဘကိုထုတ်လို့ရောင်းချပြီးပြည်သူလူထုကစားသုံးတာဖြစ်တဲ့အတွက်လူအဖွဲ့အစည်းတစ်ခုလုံးကိုယိုယွင်းပျက်စီးစေတဲ့ငွေရစီအမျိုးအစားဖြစ်တယ်လို့ဆိုပါတယ်
။တရုတ်အစိုးရဖိအားပေးမှုကြောင့်ကိုးကန့်နဲ့ဝါဒေသမှာဘိတ်မဆိုင်တာနှစ်တော်ကြာပြီဖြစ်ပေမဲ့ဘိတ်အထွက်တိုးနေပါတယ်။အကြောင်းကတော့အစိုးရတပ်နဲ့ပြည်သူစစ်ချုပ်ကံရဒေသတွေမှာဘိန်းဆိုင်ပြိုမှုတိုးပွားလာလို့ဖြစ်ပါတယ်။ရှမ်းပြည်နယ်မှာတင်ပြည်သူစစ်ပေါင်း100ကျော်ရှိပြီးအပြိုင်ဆိုင်ရန်ပုံငွေရှာကြကြောင်းသိရပါတယ်။ပြည်သူစစ်ရဲ့တာဝန်ဟာအစိုးရပေါ်လစီနဲ့ကြမ်းဖွန့်ပါတီကိုထောက်ခံဖို့သာဖြစ်ပါတယ်။တချို့ဆိုရင်ပြည်နယ်လွှတ်တော်နဲ့အမျိုးသားလွှတ်တော်မှာကိုယ်စားလှယ်တွေဖြစ်နေကြပါတယ်။ကြမ်းဖွန့်ပါတီဝင်လွှတ်တော်ကိုယ်စားလှယ်ဦးကျော်မြင့်ခေါ်ဂီဟောင်ကျင်းရဲ့ပြည်သူစစ်ကြီးစိုးတဲ့နန့်ခမ်းမြို့နယ်မှာမွေးစေးရောင်းဝယ်သူတွေနေ့စဉ်တိုးပွားနေကြောင်းလွန်ခဲ့တဲ့မေလ15ရက်နေ့ထုတ်ရှမ်းတန်တော်ဆင့်တည်င်းမှာဖော်ပြပါဗ
ျ။ဒါပေမဲ့ရှမ်းပြည်နယ်ကမွေးစေးလုပ်ငန်းကိုငွေရင်းထောက်ပတ်ပြီးကြိုးကင်နေသူဟာတိုင်းရင်းသားလက်နက်ကိုင်မဟုတ်ပဲပြည်ပကတရုတ်တွေသာဖြစ်တယ်လို့ Transnational Institute ကဆိုပါတယ်။ပြည်ပအခြေစိုက်တရုတ်တွေကငွေကြေးထောက်ပံ့ပြီးပြည်တွင်းလက်နက်ကိုင်ကမွေးစေးထုတ်လုပ်နိုင်မဲ့နေရာဒေသကိုဖန်တီးပေးတဲ့အတွက်မွေးစေးလုပ်ငန်းတက်ဆိုးရှိနေတာဖြစ်ပါတယ်။မွေးစေးလုပ်ငန်းဟာအများအစွန်းများတဲ့အတွက်စစ်ဘူးနဲ့အရက်ဖက်အရာရှိတွေငွေရှာတဲ့လုပ်ငန်းဖြစ်လာပါတယ်။ဒေသခံနိုင်ငံရေးသမားအစိုးရအမှုတန်းစစ်ဘူးပြည်သူစစ်တိုင်းရင်းသားလက်နက်ကိုင်ပြည်ပအခြေစိုက်တရုတ်စစ်ပွဲရေးသမားစတဲ့လူထမ်းစားတွေအားလုံးမွေးစေးလုပ်ငန်းမှာပါဝင်ပတ်သက်နေပြီးအပြည့်အယူလုပ်နေကြတာမို့တဦးဒီတဖွဲ့လေးကိုအပြစ်ပုံချပြီးတရားခံရှာတာမျိုးမြန်မာပြည်မှာလုပ်လို့မရှိပါဘူး။မွေးရစေးပြဿနာဟာတိုင်းရင်းသားတို့ရဲ့နိုင်ငံရေးနဲ့စီးပွားရေးပြဿနာဖြစ်တာမို့အမျိုးသားပြန်လည်တင်မြှားရေးရယူပြီးနိုင်ငံရေးပြဿနာကိုဖြေရှင်းနိုင်မယ်။နှစ်ပေါင်းများစွာဆင်းရဲမွဲတင်နေတဲ့ပြည်သူလူထုကိုဝမ်းစာဖူအလုံးအောင်ကူညီနိုင်မယ်။တရားဥပဒေနဲ့ထိန်းသိမ်းကိုကဲမယ်ဆိုရင်တော့မွေးရစေးပြဿနာကိုဖြေရှင်းနိုင်လိမ့်မယ်လို့ဥက္ကဋ္ဌဆိုင်ကမှတ်ချက်ချသွားပါတယ်ခင်ဗျာ။